2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲပထမပွဲဦးတဲ့အဖြစ်အင်ရှင်ဘရာဇီးအသင်းကခရိုအေးရှားအသင်းကိုအနိုင်ရသွားပြီဖြစ်တဲ့အတွက်ကမ္ဘာဖလားအနိုင်ရဖို့အခြေတလန်းတိုးသွားပြီဖြစ်ပါတယ်။ဒါပေမဲ့ပြိုင်ပွဲအတွင်းဒန်လူကြီးရဲ့ဆုံးဖြတ်ချက်အပေါ်မေးခွန်းထုတ်စရာတွေဖြစ်ခဲ့ပါတယ်။ဆာအူပေါလိုမြို့ကကော်ရင်တီယန်စ်အားကစားကွင်းမှာကြာသပတေးနေ့ကကျင်းပတဲ့ဒီပွဲမှာအများစုကရှုံးလိမ့်မယ်လို့တွက်ဆထားကြတဲ့ခရိုအေးရှားအသင်းကိုပွဲစပြီး17မိနစ်အကြာတကူကူမရှိနဲ့နောက်ကနေလိုက်နေရကနေအဆုံးသတ်မှာ3ဂိုးတကူနဲ့ဘရာဇီးအသင်းကအနိုင်ရသွားတာဖြစ်ပါတယ်။ပယ်နယ်တီဂိုးအပါအဝင်ဘရာဇီးကနာမည်ကြီးတိုက်စစ်မှုနေမာက2ဂိုးသွင်းခဲ့ပြီးဒဏ်ရာရအချိန်မှုအတွင်းအော်စကာကနောက်ထပ်တတိယဂိုးကိုသွင်းယူလိုက်တာဖြစ်ပါတယ်။ကစားချိန်87မိနစ်အကြာခရိုအေးရှားဂိုးရှိမှာသိပ်မပြင်းထန်လာတဲ့တိုက်ခိုက်မှုဖြစ်ပေါ်ခဲ့ရကကွင်းလယ်ဒန်လူကြီးကဘရာဇီးအသင်းကိုပယ်နယ်တီပေးလိုက်တာကိုနေမာကကန့်သွင်းလိုက်တဲ့အတွက်ဘရာဇီးအသင်းက2ဂိုးတကူနဲ့ဥဆောင်နေခဲ့တာဖြစ်ပါတယ်။အဲ့ဒီပယ်နယ်တီပေးတဲ့ကိစ္စပေါ်ခရိုအေးရှားကစားသမားတွေကဒန်လူကြီးထံအသနာခံခဲ့ကြပေမဲ့လည်းဘလို့မှမအောင်မြင်ခဲ့ပါဘူး။ပွဲချိန်83မိနစ်အကြာခရိုအေးရှားအသင်းကချေပါဂိုးသွင်းလိုက်နိုင်ပေမဲ့လည်းဘရာဇီးဂိုးသမားနဲ့ဖောင်းဖြစ်သွားတဲ့အတွက်ဒန်လူကြီးကအဲ့ဒီဂိုးကိုမပေးခဲ့ပါဘူး။2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲရဲ့ပထမဆုံးဂိုးဖြစ်တဲ့ခရိုအေးရှားအတွက်ဂိုးကိုတော့ဘရာဇီးကနောက်တန်းသမားမာဆဲလိုကမမျှော်လင့်မဲ၉ဂိုးကိုသွင်းလိုက်ရာကရရှိသွားတာဖြစ်ပါတယ်ခင်ဗျ။